တည်နှုတ်လခွင့်ဟာနိုင်ငံတနိုင်ငံရဲ့ကောင်းမွန်တဲ့အစိုးရတည်းရဲ့တည်ရှိရေးအတွက်အရေးပါတဲ့ကဏ္ဍမှာရှိတယ်လို့အမေရိကန်ပြည်ထောင်စုရဲ့44ဆမြောက်သမ္မတဘရက်အိုဘားမားကသူရဲ့နောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။သမ္မတအသစ်ဖြစ်တက်လာမဲ့ဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကြိမ်ဆိုပွဲမတိုင်ခင်ရဲ့အလိုဖို့သူနဲ့မှာပြုလုပ်တဲ့အိမ်ဖြူတော်သတင်းစာရှင်းလင်းပွဲမှာသမ္မတတာဝန်ကနေသူအနားမယူခင်ချမှတ်ထားခဲ့တဲ့ဆုံးဖြတ်ချက်တချို့နဲ့ပတ်သက်ပြီးပြောကြားချက်တွေကိုဒေါ်ကင်မြင့်သက်ကပြောပြပေးမှာပါရှင်။
အိုဘားမားအစိုးရအဖွဲ့တာဝန်ရှိသူတွေကသမ္မတအဖွဲ့ကိုတာဝန်အလွှဲပြောင်းနေလို့ဖို့အတွက်ပြင်ဆင်လုပ်ကိုင်နေကြချိန်မှာပဲသမ္မတအိုဘားမားကနောက်ဆုံးသတင်းစာရှင်းလင်းပွဲကိုပြုလုပ်ခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားရဲ့ဝန်ထမ်းတချို့ကတော့တောက်ကြနေနေလဲသမ္မတထရန့်ကျန်းသစ်စာဂျိန်းဆိုဂျိန်းအထိတာဝန်ကိုဆက်ပြီးထမ်းဆောင်လာမှာဖြစ်ပါတယ်။သမ္မတတက်တန်းတလျှောက်လုံးသတင်းမီဒီယာတွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်နေရှိတဲ့အိုဘားမားကသမ္မတအင်ချူအနောက်ချမ်းကသတင်းခန့်မှမှာပြုလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာသတင်းမီဒီယာသမားတွေကိုကျေးဇူးတင်စကားနဲ့စာဖွင့်ခဲ့တာပါပြည်သူတွေရဲ့စကားတွေကိုတည်ဆောင်လာတဲ့သတင်းသမားတွေစီကဘာကြောင့်လဲဘာဖြစ်လို့လဲဆိုတဲ့မေးခွန်းပေါင်းများစွာနဲ့ရင်ဆိုင်ရတဲ့အစိုးရတဲ့အနေနဲ့ပြဿနာကိုအဖြေရှာဖို့အတွက်အမြဲလိုလိုစူးစမ်းနေရတာမို့သတင်းလွတ်လပ်ခွင့်ရှိမှုရဲ့တန်ဖိုးဟာနိုင်ငံတကာနိုင်ငံအတွက်သိက္ကိုကြီးမာတယ်လို့သမ္မတအိုဘားမားကပြောပါတယ
် A free press that isPart of how this place, this country, this grand experiment
self-government has to work.ဒါဟာအခြေအနေမှန်ကိုသိပြီးတိုးတက်အောင်ဘယ်လိုစတင်ရမယ်ဆိုတာသိမှာပ
ါအမေရိကန်နိုင်ငံရဲ့လုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြီးပြစ်ဒဏ်ချခံရသူတဦးဖြစ်တဲ့ထင်ရှားတဲ့ Chelsea Manning ဟာအင်္ဂါနေ့မှာသမ္မတ Obama ကြေညာခဲ့တဲ့ပြစ်ဒဏ်လျှော့ပေါ်ခွင့်နဲ့မေလာထဲမှာပဲထောင်ကနေလွတ်မြောက်တော့မှာဖြစ်ပါတယ်သူဟာ WikiLeaks ကိုနိုင်ငံတော်ရဲ့လိဝဲအချက်လက်တွေဖောက်ချခဲ့တဲ့အတွက်ထောင်နဲ့35နှစ်ကြာခံနေရသူဖြစ်ပါတယ်အခုလိုပြစ်ဒဏ်လျှော့ပေါ်ပေးတာနဲ့ပတ်သက်ပြီးမေးမြန်းချက်တွေကိုတော့
Let's be clear Chelsea Manning has served a tough
တနေ့ပတ်သက်ပြီးစဉ်းစားပြောရင်တော့ Chelsea Manning ဟာပြင်ထန်တဲ့ထောင်နဲ့ပြစ်ဒဏ်ကိုကြာခံခဲ့ပြီးပါပြီသူကိုပြစ်ဒဏ်ချမှတ်ခဲ့တာဟာအရေးပါတဲ့ကန့်သတ်ချက်တွေကိုဖောက်ချခဲ့မှုဖြစ်ပါတယ်ဒီအတွက်သူဟာတရားရင်ဆိုင်ခဲ့ပြီးပြီဖြစ်ပါတယ်သူ့ကိုချမှတ်ခဲ့တဲ့ပြစ်ဒဏ်ဟာစိတ်ကိုကြီးလင်းနေတယ်လို့ကျွန်တော်ယုံကြည်တဲ့အတွက်အခုလို short ပေးခဲ့တာပါသူဟာထိုက်သင့်တဲ့ပြစ်ဒဏ်တွေကိုခံခဲ့ပြီးပါပြီ
သမရအာနာအလွှဲပြောင်းတဲ့ပတ်သက်ပြီးသတင်းတောက်တွေရဲ့မေးမြန်းချက်တွေကတခုကတော့ကျန်းသစ်စာချင်းဆိုပွဲကိုမတက်ဘူးလို့ပြောတဲ့ Democratic Party ဝင်တွေဘာကြောင့်တိုးလာရတယ်လဲဆိုတာပါသူတို့ဟာသမ္မတဖြစ်လာမဲ့ Donald Trump နဲ့အမြင်မတူသူတွေဖြစ်ပါတယ်။အခုရပိုင်းတွင်းမှာပဲရုရှားက2016ရွေးကောက်ပွဲမှာ Hillary Clinton ကို Mr. Trump ကအနိုင်ရစေဖို့အတွက်ဂျောင်းဝင်နှောက်ယှက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာအပြင်အရွေးကောက်ကန်သမ္မတ Donald Trump ဟာတရားဝင်သမ္မတမဟုတ်ဘူးလို့ပြောကြခဲ့တဲ့ Georgia ပြည်နယ်က Democratic Outlet တော်မှာ John Lewis နဲ့ Mr. Trump တို့တယောက်နဲ့တယောက်ပုတ်ခတ်ပြောဆိုမှုတွေကိုဆူဆူဝါးဝါးတွေ့လာရတာပါဒါရီဟာမကြခင်ကျင်းပါတော့မဲ့ကျန်းသစ္စာတင်းဆူဘွဲပေါ်ဘယ်အတိုင်းတာထိရိုက်ခတ်နိုင်လဲဆိုရဲမင်းမြန်းချက်တွေနဲ့ပတ်သက်ပြီးသမ္မတအိုဘားမားကတော့ဖြေကြားဖို့ညှင်းဆုပ်ခဲ့ပါတယ်။ဒါပေမဲ့သမ္မတကျန်းသစ္စာတင်းဆူဘွဲဟာအမေရိကန်ပြည်ထောင်စုရဲ့အာဏာလွှဲပြောင်းမှုမှာအရေးပါတဲ့ဂန္ဓာတရဖြစ်တာမို့သူနဲ့မီရှယ်အိုဘားမားတို့ကတော့တက်ရောက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အရေးကောက်ခံသမ္မတထရမ့်ကိုသူ့အနေနဲ့အကောင်းဆုံးအကြံဉာဏ်တွေပေးခဲ့တယ်လို့ပြောပေမဲ့သူ့ရဲ့အကြံဉာဏ်ကိုမစ္စတာထရမ့်ဘယ်တိုင်းတာတိလက်ခံမယ်ဆိုတာတော့သူမသိဘူးလို့ဆိုပါတယ
် I can't tell you how convincing I've been I think you'd have to ask
သူကိုယုံကြည်လက်ခံလာအောင်ကျွန်တော်အတတ်မှန်ဆုံးစူးစမ်းပြောကြခဲ့ပါတယ်သူကိုယ်တိုင်ကိုမေ့ကြည့်ရင်တော့အကောင်းဆုံးဖြစ်ပါလိမ့်မယ
်သမ္မတဥပမာဟာသူသမ္မတတာဝန်ကနေအနားယူချိန်မှာအသက်55နှစ်ပဲရှိသေးတာမို့အသက်ငယ်ဆုံးအနားယူမဲ့သမ္မတတူဖြစ်ပါတယ်တောက်ကြနေနေ့လဲသမ္မတဖြစ်နေမစ္စတာထရမ့်ကျန်းသစ္စာချိန်ဆိုပြီးတဲ့နောက်မှာသူတို့ဇနီးမောင်နှံဟာ Florida ပြည်နယ် Palm Springs ကိုအနားယူဖို့အတွက်တောရောက်မှာဖြစ်ပါတယ်။သူ့သမီးငယ် Sasha အထက်တန်းကျောင်းပြီးဖို့အတွက်နှစ်နှစ်ခွဲလိုသေးတာမို့အဲ့ဒီအချိန်နဲ့အတွင်းမှာတော့ Washington DC နားက Colorado အရက်ကအိမ်ကိုပြောင်းရွှေ့ပြီးနေထိုင်မှလည်းဖြစ်ပါတယ်။